ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့နယ်ဘက်မှာကရင်နီကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိမရက်မှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ချင်းပြည်နယ်မင်းသားမြို့နယ်ဘက်မှာလည်းမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်စစ်ရေးတပ်မှမှုဖြစ်စဉ်တွင်ရွာသားတွေဖမ်းဆီးပြစ်ခတ်ခံရမှုတွေလည်းရှိနေပါတယ်ဒီအကြောင်းကျွန်တော်နိုင်ကုန်းအင်ကနေပြောပြပေးမှာပါ
ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့နယ်လွယ်ဟွဲကျွတ်ဘက်မှာထူးဆစ်စင်လာတဲ့မြန်မာစစ်တပ်နဲ့ကရင်နီကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ဒီနေ့မနက်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကရင်နီမြို့သားကာကွယ်ရေးဖွဲ့ KNDF တာဝန်ရှိသူတို့ကပြောပါတယ်။
လက်ရှိတော့ဖေခုံမှာ PDF တပ်ဖွဲ့ပေါ်ထားတဲ့ဖွဲ့လေးဒီတပ်ဖွဲ့နဲ့အဲ့ဒီမှာရှိတဲ့ KNDF တပ်
ပေတော့ညဦးမဲအထက်တော့ကြားတယ
်လက်ရှိတိုက်ပွဲဖြစ်ပွားရာဖေကုံမြို့နယ်ဘက်ကိုကရပြည်နယ်လွိုက်ကော်ဒီမော့စုဘက်ကမြန်မာစစ်တပ်ကနေစစ်ကူပို့လာနေစေလို့သူကပြောပါတယ်မနေ့ကလည်းဖေကုံမြို့နယ်နောက်ဘက်ကျမ်းမှာမြန်မာစစ်တပ်ကနေစစ်ကြောင်း၃ကြောင်းတပ်ဖြတ်ချတက်လာတာမှာဒေသခံကရင်နီကာကိုရေးဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်တိုက်ပွဲဖြစ်ပွားရာဖေကုံမြို့နယ်လွယ်ဟဲကျွော်ဘက်မှာရွာသားတွေဘေးလွရာသိမ်းရှောင်နေရတယ်လို့ KNDF တာဝန်ရှိသူတူကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ဖေကုံဘက်ဖြစ်ပွားတဲ့ဒီကနေ့တိုက်ပွဲရှင်တွေမသိရသေးဘူးလို့ပြောပါတယ
်ဒီမနေ့ဖြစ်တာဆိုတော့ကျွန်တော်လည်းမသိသေးဘူးဗျဟုတ်ကဲ့မနေ့ကတော့မွေးပြဖေကုံဘက်မှာမရှိပါဘူးဗ
ျမနေ့ကဩဂုတ်လ14ရက်နေ့မှာကယားပြည်နယ်တင်မော့စုမြို့နယ်အရှိဘက်ချမ်းရှိရိခါပြန်လာယူတဲ့အမျိုးသား၄ဦးကိုစစ်ကောင်စီတပ်ကနေဖမ်းဆီးခေါ်ဆောင်တော့တယ်လို့သိရပါတယ်ဒီချင်းတွေကိုတင်မော့စုဒေသခံလူကအခုလိုပြောပါတယ
်လေယောက်ဖမ်းမိကြတယ်ဒီလေယောက်ကကိုတရညာဖြစ်ဖြစ်တော့သူတို့ဆောက်တိတ်နေနော်နေလေတော့မှသူတို့မိသားစုတက်လို့ပြိုရိခါလေးပြယူနေတာမှအစ်တော်နဲ့သူတို့ဖားသွားတော့
ပေါ့။ဩဂုတ်လ23ရက်နေ့မှာကရင်နီတမတော် KA ကရင်နီမျိုးရကာကိုရေးတာ KNDF ပူပေါင်းတက်နဲ့စစ်ကောင်စီသတ်တို့တင်မောစုမြို့နယ်မှာအပြန်အလှန်ပြစ်ခတ်ခဲ့လို့ဒေသခံတွေအများပြားထွက်ပြေးသိမ်းရှောင်နေရပါတယ်။ဒါအပြင်စစ်ကောင်စီတပ်နဲ့စစ်ရေးသင်းမှနေတဲ့ချင်းမီနယ်တွင်းမှာလည်းပိုက်ပွဲတွေနဲ့ဒေသခံတွေကိုပြစ်ခတ်ဖမ်းဆီးမှုတွေရှိနေပါတယ်။ချင်းမီနယ်မင်းတမျိုးမှာလည်းမြန်မာစစ်တပ်နဲ့မင်းတပ်ကာကွယ်ရေးဖွဲ့ CDF တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်။မနေ့ကတော့မင်းတပ်ဘက်မှာတော့ဖြည့်ပြမှုတစ်ခုရှိတာရှိတယ်။ကိုယ်ရွာဘက်မှာလည်းမသိအိုင်းမှာတော့ဖြည့်ပြမှုတစ်ခုရှိတယ်။မနေ့ဆယ်နာရီလောက်မှာဖြစ်ခဲ့တာရှိတယ်။အကျန်းတဲ့အခွဲနဲ့လူမျိုးမျိုးလုံလုံလုံတွေအခွဲတွေနဲ့15မိနစ်လောက်ဖြည့်ပြမှုဖြစ်ခဲ့တာရှိတယ်။ကျွန်တော်ကစစ်တီတယောက်တန်ရာရရှိသွားတာရှိတယ်။
ဒီကနေ့မှာတော့ချင်းမြင့်နယ်ကံပလက်မြို့နယ်ကန့်တန်ယုံကြေးရွာတွင်မှာမြန်မာစစ်တပ်ကနေပြစ်ခတ်မှုကြောင့်သာဖန်ဦးထိခိုက်တန်ရန်ရရှိသွားတယ်လို့ဒေသခံဒုကပြောပါတယ်
မင်းစစ်တမားဝန်ကြီးမှာဒီကန့်တန်ယုံကြေးရွာကိုသူစစ်ကောင်စီဖော်ပြီးတော်တယ်အဲ့တုံးတွေရဲ့ဦးထောင်ဟုံးနဲ့သူရဲ့ဒါလီမောင်မိုင်းသာသူ့ကိုသူတို့ကတောင်းပြတယ်ဦးထောင်ဟုံးကြတော့ဒီခုံရဲ့သူရဲ့လက်မောင်းရဲ့တုံးတွေတန်ရန်ရရှိတယ်နောက်ပြီးတော့အခုမွေးဆေးရုံကိုပြစ်ချင်ရဖို့ရခေါ်တော်ပြီသူရဲ့ဒါငယ်ဒီကြည့်တဲ့ moment ကတော့လေတွင်မှာဒီဆန်ချက်ပြီးတော့မှဇိုးရင်ရတဲ့အချိန်မျိုးတော့မရှိဘူးခင်ဗ
ျမနေ့ကလည်းအဲ့ဒီကန့်နိုင်ုံကြေးရွာကအလဲရမ်းမြောင်းချောင်းစီရဦးအောင်ဖုံးနဲ့လူငယ်နှစ်ယောက်ကိုစစ်တပ်ကနေစစ်ကားနဲ့ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းလုံးကဒီဖြစ်စဉ်မရှိခဲ့ဘူးလို့ပြောပါတယ်
ကံပက်လက်မှာတော့မရှိပါဘူး
လက်ရှိရှမ်းပြည်နယ်ဖဲခုံ၊ကယားပြည်နယ်တင်မော့စုဖရုစုလိုက်ကောချင်းပြည်နယ်မင်းတပ်ဟာခါကံပလက်မြို့နယ်မှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေရှိနေတယ်လို့ဖမ်းဆီးမှုတွေကလည်းသိုးလာနေစေချင်နေမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းနဲ့သတင်းပေးပို့ထားပါတယ်ခင်ဗျာ